တရုတ်ပိုင်ဟန်ဂျိုဘိုင်အထည်ချုပ်စက်ရုံမှာဆန္ဒပြတောင်းဆိုနေတဲ့အလို့သမားတွေကတရုတ်အလို့သမား900ကိုနိုင်ရီအတော်ကြာဖမ်းထားပြီးတဲ့နောက်မှာပြန်လွှတ်ပေးလိုက်ပါတယ်။ဆန္ဒပြအလို့သမား200ကျော်ဟာလှိုင်တာယာကအထည်ချုပ်စက်ရုံရဲ့ပြင်ပောက်တွေနဲ့တကားတွေကိုရိုက်ချိုးဖျက်ဆီးကြတယ်လို့သတင်းတွေကဖော်ပြပါတယ်။တရုတ်သတင်းမီဒီယာတွေမှာစက်ရုံအပျက်စီးပုံတွေနဲ့သတင်းတွေကိုဖော်ပြကြပါတယ်။မြန်မာစိုးရတာဝန်ရှိသူတွေကြားဝင်ညှိနှိုင်းပေးပြီးတဲ့နောက်တရုတ်ဝန်ထမ်းတွေကိုကြာတာတွေနေ့ကပြန်လွှတ်ပေးလိုက်တယ်လို့မြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံးကကောင်စစ်ရေးရာတာဝန်ရှိသူတဦးဖြစ်တဲ့လီယူဆောင်ဟိုင်းကဒီနေ့မှပြောလိုက်ပါတယ်။ကျူးလွန်သူတွေကိုဖမ်းဆီးအရေးယူပေးဖို့မြန်မာတာဝန်ရှိသူတွေကတရုတ်တန်ရုံးကိုပန်ကြားထားတယ်လို့လည်းကောင်စစ်တာဝန်ရှိသူလူကပြောပါတယ်။တရုတ်ဟာမြန်မာနိုင်ငံရဲ့အကြီးဆုံးကုန်သွယ်ဘက်နိုင်ငံဖြစ်ပြီးတော့မြန်မာနိုင်ငံမှာတရုတ်စီးပွားရေးလုပ်ငန်းအများအပြားရင်းနှီးမြှုပ်နှံပြီးလုပ်ကိုင်နေကြပါတယ်။အာဖရိကနဲ့အာရှဒေသကတရုတ်လုပ်ငန်းအများအပြားမှာလောက်ခလာစာနဲ့လုပ်ငန်းငွေချေနေတွေကြောင့်ဒေါသထွက်ကြတဲ့အလို့သမားတွေနဲ့လုပ်ငန်းရှင်တွေကြားအငင်းပွားတာတွေမကြာခဏဖြစ်လေရှိကြပါတယ်။